တော်ရှိပါဗျာအမေရိကန်ပြည်ထောင်စုရဲ့ Isaac Islamic ဆွေးနွေးအဖွဲ့ပေါ်လေးတက်မှာဘုံချတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးငင်းခုံဆွေးနွေးမှုတွေကအပြင်းထန်မှာအာရကဘာကစွန်နီနိုင်ငံတွေကလည်းအမေရိကန်ပြည်ထောင်စုနဲ့အတူလေးတက်မှာတိုက်ခိုက်မှုကိုပူးပေါင်းပါဝင်ကြတယ်လို့ဆိုပါတယ်ပြဿနာကရှီးယားနိုင်ငံတွေဖြစ်တဲ့အီရန်နဲ့ဆီးရီးယားနှစ်နိုင်ငံကိုစစ်ရေးအရပူးပေါင်းဆောင်ရွက်မှုအစည်းအဝေးတွေမှာမဖိတ်ခေါ်ခဲ့သလိုအဲ့ဒီနိုင်ငံကလည်းအမေရိကန်တွေလုတ်တဲ့နည်းကိုပြန်အသုံးပြုခဲ့ပါတယ်။ဒီတစ်ပတ်မှာတော့ hard power လို့ခေါ်တဲ့အကြမ်းဖက်မှုဖိအားပေးမှုစစ်ပွဲတွေကြောင့်ဒဏ်ပြန်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကြောင့်ဆွေးနွေးကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့အရှိလေဘက်မှာပါဝင်ပတ်သက်ခဲ့ခြင်းပေါ်သင်္ကန်းစာ၃ခုကိုလေ့လာနိုင်ပါတယ်။ပထမသင်္ကန်းစာကတော့1982 Lebanon စစ်ပွဲပဲဖြစ်ပါတယ်။အင်္ဂလမရှိတဲ့ Israel တပ်မတ်ကိုလောက်ကျန်တပ်ဖြတ်ဖို့ကြိုးစားတဲ့အဖွဲ့ဟာ Abu Nidal Organization ANO ဖြစ်တယ်ဆိုတဲ့ဆွဆဲဂျန်နတူ Israel စစ်တပ်က Lebanon တောင်ပိုင်းကိုဝင်ရောက်ကျူးကျော်လိုက်ပါတယ် Lebanon နိုင်ငံပေါ် Syria နိုင်ငံရဲ့နိုင်ငံရေးအရလွှမ်းမိုးထားမှုကိုဖယ်ထုတ်နိုင်ဖို့အတွက် Lebanon နိုင်ငံတွင်းမှာခြေစိုက်တဲ့ Palestine လွတ်မြောက်ရေးအဖွဲ့ကိုမောင်းထုတ်ပြီး Israel နဲ့ငြိမ်းချမ်းစွာနေထိုင်နေတဲ့အစိုးရတရက်ကိုဖွဲ့စည်းဖို့ကြိုးစားပါတယ်တံပြန်ကြိုးစားကတော့Raza Arafat ရဲ့ PLO ကိုမောင်းထုတ်နိုင်ခဲ့ပေမဲ့ Lebanon မှာ Israel ကျူးကျော်မှုကိုပြန်လည်ခံချမဲ့အဖွဲ့အဖွဲ့ပေါ်ပေါက်လာခဲ့ပါတယ်။ဖျားသခင်ရဲ့ပါတီလို့အမည်ရတဲ့ Hezbollah ပြည်သူစစ်တွေပဲဖြစ်ပါတယ်။ Hezbollah ရဲ့တိုက်ခိုက်စွမ်းရည်ဟာ Syria စစ်တပ်တဲ့တားတယ်လို့ပြောဆိုမှပြုကြပါတယ်။သူတို့ကိုလက်နက်အင်အားငွေအင်အားထောက်ပံ့ပေးစီးရဲလက်ကျင်တင်ကြားပေးနေတာက Iran နိုင်ငံဖြစ်ပါတယ်။ Hezbollah အဖွဲ့ရဲ့ထိုးစစ်ဆင်မှုတွေကြောင့်ပဲ Israel ဟာလေဘနွန်ကိုပြန်လဲဆုတ်ခွာခဲ့ရပါတယ်။ Hezbollah အီရန်နဲ့ဆီးရီးယားတို့ရဲ့နိုင်ငံရေးဩဇာကကြီးမားလာခဲ့ပါတယ်။ Hezbollah ဟာဆီးရီးယားနိုင်ငံပါလီမန်ထဲမှာနေရာတော်တော်များများရရှိခဲ့ပါတယ်။ဒါကြောင့်လဲဆီးရီးယားပြည်ထောင်စုပွဲမှာအာဆတ်အစိုးရဘက်ကဝင်တိုက်ပါတယ်။ဒုတိယသင်္ကန်းစာကတော့2003ခုနှစ်အီရတ်စစ်ပွဲပဲဖြစ်ပါတယ်။1980ကာလတွေကိုပြန်ကြည့်လိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကအီရတ်အာနာရှင်ဆရာဟူစိန်အစိုးရနဲ့ချစ်ကြည်ရင်းနှီးခဲ့ပါတယ်1989အီရန်တော်လှန်ရေးကအမေရိကန်ရဲ့ကြောတောင်နောက်ခံပေးထားတဲ့ရှားဘီယံကိုဖျောက်ချပစ်လိုက်ပါတယ်အမေရိကန်စန့်ကျင်ရေးကြွေးကြော်သံတွေရှန်တက်လာတာကြောင့်အီရန်ကိုချိန်ခွင်ရှာပြန်ညှိနိုင်မဲ့နိုင်ငံကအီရတ်နိုင်ငံဖြစ်တယ်လို့ယုံကြည်ခဲ့ပါတယ်ဆွန်နီအစ္စလမ်ဘာသာဝင်နိုင်ငံတွေကလည်းဆရမ်ဟူစိန်ကိုအာရဗ်အမျိုးသားရေးတုတ်ရှားမှုမှာခေါင်းဆောင်နိုင်မဲ့သူတဦးဖြစ်ယုံကြည်ခဲ့ကြပါတယ်ဆရမ်ဟူစိန်ရဲ့ရည်မှန်းချက်ကတော့အမေရိကန်ပြည်ထောင်စုနဲ့ sorry ဘီယံတွေထက်ကြီးမားနေပါတယ်။ဆရမ်ဟူစိန်ကအာရဗ်မျိုးသားရေးကြွေးကြော်သံကိုလွှင့်တင်ရင်းအီရတ်နိုင်ငံစီကနယ်ချဲ့တွေခွဲထုတ်သွားတဲ့ကူဝိတ်ဒေသကိုသူပိုင်တဲ့နိုင်ငံအဖြစ်ပြန်လည်သိမ့်ပိုက်လိုပါတယ်။ဆရမ်ရဲ့ကူဝိတ်ကျူးကျော်မှုတွေဟာ sorry ဘီယံတွေနဲ့အမေရိကန်ပြည်ထောင်စုကိုဒေါသထွက်စေခဲ့ပါတယ်။ကူဝိတ်နိုင်ငံတွင်းကနေဆရမ်ဟူစိန်ရဲ့အီရတ်စစ်တပ်ကိုမောင်းထုတ်နိုင်ခဲ့ပါတယ်။ဒဏ်ပြန်အကျိုးဆက်အဖြစ်ပင်လယ်ကွက်စစ်ပွဲမှာအမေရိကန်စစ်တပ်တွေလာရောက်တပ်ဆွဲနေရယူမှုကြောင့်ဘင်လာဒင်ရဲ့အော်ကိုင်းနာအဖွဲ့ပေါ်ပေါက်လာခဲ့ပြန်ပါတယ်။တစ်ဆက်ထဲမှာပဲ2000ခုနှစ်မှာပေါ်ပေါက်ခဲ့တဲ့ပင်လယ်ကွေ့စစ်ပွဲမှာဘားကြောင့်ဆရမ်ဟူစိန်ကိုအသေးမတတ်ခဲ့တယ်လေဆိုတဲ့မေးခွန်းတွေကရှိနေပါတယ်။အချင်းဆုံးအဖြေကတော့အဲ့ဒီဒေသမှာဆရမ်ကိုအသုံးပြုပြီးအီရန်ရဲ့ပါဝါကိုချိန်ဝင်ညာညှိယူမယ်။ဒါပေမဲ့ပြဿနာကဆရမ်ဟူစိန်ဟာအစ္စရေးကိုအဓိကပြစ်မှတ်ထားလာပြီးနျူကလ িয়ার နဲ့ဓာတ်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားလာပါတယ်။အစ္စရေးကလည်းဆရမ်ရဲ့လက်ဝက်လက်နက်စက်ရုံတွေကိုဝင်ရောက်ဘုံကျဲခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွက်တော့ဆရမ်ဟူစိန်ဟာဒေသလုံခြုံရေးကိုအကြီးအမားဆုံးအန္တရာယ်ပေးနိုင်သူဖြစ်ရှုမြင်လာခဲ့ပါတယ်။ဒါကြောင့်လည်း2003အီရတ်စစ်ပွဲကိုဆင်နွှဲလိုက်ကြပါတယ်။အမေရိကန်စစ်တပ်ကိုပြန်လည်တိုက်ခိုက်တဲ့အစ္စလာမ်စစ်ကောင်းဆောင်တွေထဲမှာဆရမ်ရဲ့ဘတ်ပါတီဝင်တွေပါတယ်လို့အစ္စလာမ်နိုင်ငံတော်ထူထောင်နေတဲ့သူတွေလည်းပါနေပါတယ်။2003အီရတ်စစ်ပွဲဟာအိုင်ဇက်ကောင်းဆောင်တွေကိုမွေးထုတ်ပေးလိုက်ပြန်ပါတယ်။တတိယအသင်္ကန်းစာကတော့ဆီးရီးယားပြင်တွင်းစစ်ပွဲဖြစ်ပါတယ်ဆီးရီးယားအာနာရှင်ဘာရှားအာဆတ်ကိုဖျောက်ချနိုင်မှုတွေအမေရိကန်ပြည်ထောင်စုဟာဆီးရီးယားလက်နက်ကိုင်တပုံးတွေကိုလက်နက်အင်အားငွေအင်အားတပ်ဆင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအီရတ်အချင်းထောင်တွေစီကလွတ်မြောက်လာတဲ့တချိန်မှာအိုက်ဆက်ခေါင်းဆောင်တွေဖြစ်လာမဲ့အစ္စလမ်ခေါင်းဆောင်တွေဟာအီရတ်ကိုစွန့်ခွာပြီးသူတို့ရဲ့ကြီးမားချက်တွေကိုဆီးရီးယားမှာဆက်လက်အကောင့်တွေပို့ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့မှုတွေကိုရနိုင်သမျှရအောင်ယူခဲ့ကြပါတယ်အမေမဆီးရီးယားတပုံတွေမှာလည်းအကွက်ကွက်ပြစ်ပြစ်ပါပဲ။ဒါကြောင့်လဲအိုက်ဇက်ကောင်းဆောင်တွေဟာအီရတ်ကိုပြန်လဲချစ်ကုပ်ယူခဲ့ကြပါတယ်။ ซีเรียมาအာရရှင်အာဆက်အစိုးရလည်းပြုတ်ကြမသွားသလိုစီးရီးယားပြည်စစ်ပွဲပေါ်တည်ရှိနေတဲ့အစ္စလမ်လက်နက်ကိုင်အုပ်စုတွေရဲ့အနေအထားကလည်းပြောင်းသွားခဲ့ပါတယ်။စီးရီးယားနဲ့အီရန်နှစ်နိုင်ငံကတော့အမေရိကန်ပြည်ထောင်စုဆွန်နီအစ္စလမ်နိုင်ငံတွေနဲ့အိုက်ဆက်ရဲ့စစ်ပွဲတွေကိုစောင့်ကြည့်အကဲခံနေခဲ့ပါတော့တယ်။ဒါကြောင့်လည်းအိုက်ဆက်အဖွဲ့ကလေးချောင်းကတိုက်ခိုက်ဖို့အတွက်အမေရိကန်ကွန်ဂရက်နှစ်ခုလုံးကသဘောတူခဲ့ပေမဲ့ Republican အထက်လွှတ်တော်မှ Ron Paul ကတော့အခုလိုသတိပေးခဲ့ပူပါတယ်။ဆရာဟူစိန်နဲ့ကရာဖီလိုအာနာရှင်တွေကိုဖြုတ်ချနိုင်ခဲ့ပေမဲ့ထိမ့်မရသိမ့်မရအခြေအနေတွေရင်ဆိုင်ခဲ့ရတယ်။အစွန်ရောက်ဂျီဟတ်အဖွဲ့တွေပေါ်ပေါက်ခဲ့တယ်။ဒါတွေကထထလဲလဲဖြစ်နေခဲ့တာပါ။ဒါတွေကိုအမေရိကန်ပြည်ထောင်စုကသင်္ကန်းစာမယူခဲ့ဘူးလို့ပြောဆိုခဲ့ပါတယ်။သောတာရှင်များခင်ဗျာ။နိုင်ငံကဖြစ်ပွားနေတဲ့နိုင်ငံရေးပဋိပက္ခတွေကိုကြည့်လိုက်မယ်ဆိုရင်တွေးဆုံဆွေးနွေးအဖြေရှာခြင်းကသာနိုင်ငံရေးပြဿနာတွေကိုပြည်လည်နိုင်မှာလိမ့်မယ်။တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အခြေအနေတွေကိုစည်ရင်းရအကြမ်းဖက်ဖြေရှင်းကြရမယ်ဆိုရင်အဆုံးမတန်နိုင်တဲ့အကျိုးဆက်တွေသာပိုင်ဆိုင်ကြရပါလိမ့်မယ်။သောတာရှင်မြန်မာပြည်သူတွေလည်းချမ်းမြေငြိမ်းချမ်းတဲ့ဖက်ဒရယ်နိုင်ငံတစ်ခုကိုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။